ဟိုဘုံမြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ20ရက်နေ့ကစတင်ခဲ့ပြီးတနင်္ဂနွေနေ့ကတော့မြေပြင်မှာတိုက်ပွဲဖြစ်ပွားတာရှိခဲ့တယ်လို့လေကြောင်းကတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်နေရင်တချို့မီးလောင်ပျက်စီးတာတွေရှိနေပါတယ်။တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါတယ
်။မနေ့ကတော့လေဝတ်တုံးဆက်မချနေကြတယ်။ညမှာမြေပြင်ဖြစ်ပြီးမျိုးလည်းဖြစ်နေ။နေရင်လည်းမနေ့က3ခေါက်လား4ခေါက်လားမသိဘူး။ညောဘုံကချတော့မနေ့ကတော့အေးဖြစ်လုံးလားမသိဘူး။မီးလောင်လည်းခါကန်းကူလည်းလက်ကြီးခိုင်ပြီးတော့မှအဲ့ဒီမှာပေါင်ပြမြောက်ဖြစ်ချနေကြတယ်။အဲ့ဒီသာသန်းကိုမိုင်းပေါ်ဟိုပေါ်သာသန်းကိုကြားရောရတာရှောင်းကုန်ပြီ။ဒါကြောင့်ဆိုလက်လက်ကြီးကရံတမ်းပြည့်နေတော့လေ။ဆိုင်တစ်ခေါက်ဆိုင်တစ်ခေါက်ဓမ္မယုံကတော့ဒုံးနဲ့ဒုံးကချောက်ရတယ်ဆိုင်တစ်ခေါက်က။သာသန်းကိုဓမ္မယုံကြီး။
တိုင်းတစ်ထောင်ဓမ္မယုံကိုဒုံးနဲ့ဘုံချတိုက်ခိုက်ခဲ့တာပဲအဖွဲ့ရဲ့လက်ချက်ဖြစ်တယ်လဲဆိုတာကိုသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူး။ဒေသခံတွေကတော့ထန်ဆန်းကူရွှေရကုံပုံတူဇေဒီကုန်းမှာစစ်ကောင်စီရဲ့အမြောက်တပ်ကလာရောက်တပ်ဆွဲပြီးတဲ့နောက်ဘုံချတဲ့ဖြစ်စဉ်ဖြစ်ပွားခဲ့ကြောင်းပြောပါရယ်ပအိုလူခွင့်ရေလှူရှားသူမျိုးသမီးတူကလည်းလက်ရှိဟိုပိုးမြို့နယ်အတွင်းအခြေအနေကိုခုလိုပြောပြပါရယ
်အမနေ့ကထီတော့အတိုက်ပွဲတွေကဆက်ပြီးတော့မှဖြစ်ပွားတော့အနေထားမျိုးမှဖြစ်တဲ့တမ်ဆောင်ကူနယ်ဒီမိုင်းပုံမျိုးအခြားကလေးဒီလက်မကြီးပေးမှရှိနေတဲ့ကြီးရွာတွေဖြစ်တဲ့ဒီပုံအေးကြီးရွာဒီလေဘူတုတ်ပန့်ဟဲနဲ့ဒီတခြားနီးစပ်ရကြီးရွာကဒေသခံတွေကတော့ကုလလောဆဲတော့အင်းချောင်းရတဲ့အနေထားမျိုးမှာဖြစ်တယ်ပေါ့လေနော်မနေ့ကဘယ်လိုတုံးကြည့်ရကိုလဲစစ်ကောင်စီကနေမှလက်နေကြီးနဲ့ဒါမှမဖြစ်တဲ့အမျိုးတွေကြောင့်မလို့ဒီနားမှာရှိနေတဲ့ရွာသားတွေကတခြားမျိုးနဲ့ကိုဝင်ပြီးတော့မှစစ်ရှောင်လာတဲ့အမျိုးတွေရှိတယ
်စစ်ရှောင်သူတွေဟာဟိုပုံကြောက်တန်းဘက်တွေတင်းရှောင်ပေမဲ့အများစုကတောတောင်တွေအတွင်းမှာပုံရှောင်နေကြကြောင်းနဲ့အချိန်တည်းမှာတော့ PNA ပအုပ်ပြည်သူစစ်အဖွဲ့ကဒေသခံပအုပ်လူငယ်တွေကိုစစ်တနန်းပေးပြီးတော့ရှီတန်းကိုစစ်လွတ်နေတဲ့အကြောင်းသူကဆက်ပြောပါတယ်။ပအုပ်မျိုးသားလူမျိုးအတက် PNLA ကတော့တနင်္ဂနွေနေ့ကဟိုပိုးမြို့နယ်အရှေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီဘက်ကတိုက်ဆုံသူ16လောင်းနဲ့လက်နက်ခဲယမ်းတွေတင်းစီရမိကြောင်း PNLA ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကပြောပါတယ
်။မနေ့ကတော့ဒီဟိုပိုးမြို့နယ်ရှေ့ဘက်တနေရာမှာပေါ့အဲ့ဒီမှာတိုက်ပွဲဖြစ်တယ်ပေါ့ဒီစစ်ကောင်စီစစ်ကြောင်းပေါ့မိုင်းကွန်းဘက်ကနေစစ်ကြောင်းထိုးလာတော့အဲ့ဒီမှာတိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်တော့ဟိုသူတို့အလောင်း16လောင်းကျန်ခဲ့တယ်ပေါ့နော်အတေဆုံးတဲ့အထဲမှာဘုံမုံတော့ဦးဘုတ်ကြီးတော့ဦးပါလေပေါ့နော်ဟိုတနက်ကစင်္ဂါလက်ဒလုံးပြလနေတာတလက်ရယ်ပြီးတော့ပစ္စတိုတလက်ရယ်တော့လက်နဲ့ခရမ်းကြီးစံလေးဟိုတင်းဆဲရမိတယ်ပေါ့အာဒီဟိုပုံမိုင်းကွန်းလမ်းကတော့ဟိုလက်ရှိရှင်နေမှာကဟိုစစ်ကောင်စီကလမ်းပိတ်ထားဆဲဖြစ်တယ်လို့ကြည့်ရတယ်ပေါ့နော်ငန်းရ6ရက်လောက်ရှိပြီပေါ့လေ
ကားလမ်းပိတ်ထားတဲ့ကာလမှာရင်သွားလာမလုပ်ဖို့ကိုလည်းမြစ်တာရက်ခံထားပါတယ်။ဟိုပုံမိုင်းပွန်လမ်းပိတ်ထားတာကြောင့်ကုန်ကားအကြီးတွေပိတ်မိတာရှိတယ်လို့ကားသေးချို့ကတော့ထန်ဆန်းကူကနေကြောက်တန်းကတဆင်ပင်လုံဘက်ကိုသွားတာရှိကြောင်းနဲ့လမ်းခီးအတက်အစင်းကျန်းတာကြောင့်မော်တော်ယာဉ်ဆယ်စီးထပ်မနေတိမ်းမောက်တာရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာစစ်ကောင်စီ PNA ပြည်သူ့စစ်တွေနဲ့ PNLA မဟာမိတ်တပ်တွေကြားတိုက်ပွဲတွေဟာဇန်နဝါရီလ21ရက်နေ့ကစတင်ဖြစ်ခဲ့တာပါ24ရက်နေ့မှာစီစံမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်တလကန့်အကြာမှာဟိုပိုးမြို့နယ်အထိစစ်ပွဲတွေပြန့်နှံ့လာတာလည်းဖြစ်ပါတယ်ခင်ဗျာ